Bangladesh ပဲရောက်နေတဲ့ဒုက္ခသည်တွေကမြန်မာနိုင်ငံကိုပြန်ပို့မယ်အရေးအတွက် 9,000 ပါတဲ့စည်းရင်းကို Bangladesh အစိုးရကမြန်မာအစိုးရကိုမနေ့ကပေးပို့ထားပြီးတော့ဒါဟာတတိယအကြိမ်မြောက်ပေးပို့တာလည်းဖြစ်ပါတယ်။ဒုက္ခသည်တွေပြန်လက်ခံရေးအတွက်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပြီးဒုက္ခသည်တွေအမြန်ဆုံးပြန်ပို့နိုင်ရေးအတွက် Bangladesh ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကအကြောင်းအဆိုကိုမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုအခုနောက်ဆုံးပေးပို့လိုက်တဲ့ဒုက္ခသည်စည်းရင်းအရဆိုရင်လူဦးရေ 9,000 ရှိပြီးမြန်မာဘက်ကဒါကိုစီစစ်နေပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်ဘက်ကမြန်မာအစိုးရကိုတတိယအကြိမ်မြောက်လူဦးရေစည်းရင်းပေးပို့ခြင်းလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စည်းရင်းတွေကိုအခုလိုပေးပို့နေရတဲ့အစားရင်ပြန်လည်လက်ခံရေးအပိုင်းမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့လိုရလို့နိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနအဖွဲ့ဝင်ဖြစ်သလိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲတွန်းဝင်ဖြစ်တဲ့ဦးစိုးဟန်က VOA ကိုအခုလိုပြောပါဗျ။
အဲ့တော့အဓိကကတော့စည်ရင်းတွေပေးနေတာလဲဆိုင်ကျွန်တော်တို့လက်ခံနိုင်မဲ့ကျွန်တော်တို့ verify လုပ်ပြီးရစည်ရင်းတွေလည်းကျွန်တော်တို့ပြန်ပေးပြီးပြီ။ Bangladesh ဘက်ကိုကျွန်တော်တို့ကလည်းပြန်လည်လက်ခံမယ်လို့အစီအစဉ်ရှိပါတယ်ဆိုတော့ကျွန်တော်တို့ပြောပြီးပြီ။ပထမအကြိမ်ပေါ့နော်။ဒါနှစ်ဖက် repatriation process စနိုင်ဖို့ကအများကြီးအရေးကြီးပါတယ်။ဆိုတော့ဒါကတော့ဟို Bangladesh ရဲ့ဟိုပူးပေါင်းဆောင်ရွက်မှုအများကြီးလိုအပ်ပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့လက်ရှိမှာမြန်မာအစိုးရကအာဆီယံအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP, UNHCR အဖွဲ့အစည်းနဲ့လည်း MOU လက်မှတ်ရေးထိုးပြီးဒီကိစ္စကိုပူးပေါင်းဆောင်ရွက်နေတယ်လို့သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအဆင်ပြေလာအောင်တရုတ်အစိုးရကဦးဆောင်ပြီးမြန်မာဘင်္ဂလားဒေ့ရှ်တို့နဲ့သုံးဘွဲ့ဆိုင်ဝန်ကြီးအဖွဲ့တွေပြီးခဲ့တဲ့လကရိုဟင်ဂျာဒုက္ခသည်အရေးအဖြစ်ရှာဖို့ကုလသမဂ္ဂညီလာခံမှာအလို့သဘောတွေ့ဆုံခဲ့ပါတယ်။ပေးပို့ခဲ့တဲ့လူကြီးရဲ့စည်ရင်းနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြရလို့ဆိုပါတယ်။ဆွေးနွေးပွဲကနေရလက်ကောင်းတွေရခဲ့ရလို့အမြဲတမ်းအတွင်းဝင်ဦးစိုးဟန်ကပြောပါတယ်
။ဟုတ်ပါတယ်ကျွန်တော်တို့ဒီ trilateral meeting ရဲ့အဓိကရည်ရွယ်ချက်ကတော့ရခိုင်ပြည်နယ်အရေးကိစ္စကိုအောင်မြင်စွာဖြေရှင်းနိုင်ဖို့ဒါတရုတ်နိုင်ငံရဲ့အမကတာပြန်ပန်းဖို့မှုကြောင့်ပေါ့နော်ဒါတွေးပြတာပါဒါအားလည်း very informal ပါ informal meeting မှာဆိုတော့လည်းပဲဒါအကျိုးရှိပါလဲဒီဘင်္ဂလားဒေ့ရှ်မြန်မာတရုတ်သုံးနိုင်ငံဝန်ကြီးချင်းတွေ့ပြီးတော့ဘယ်လိုဆက်လုပ်ကြမလဲဒီရခိုင်ပြည်နယ်ရေးကိစ္စအဖြေရှင်းနိုင်ဖို့ပေါ့နော်အဲတော့အများကြီးအထောက်အကူပြုပါလဲ
ဘင်္ဂလားဒေ့ရှ်ဘက်ကလူစည်းရင်း၃ချိန်လောက်ပေးပို့ပြီးရဲ့နောက်မှာစုစုပေါင်းလူဦးရေ300,000ဝန်းကျင်လောက်ရှိသွားပြီဖြစ်ပါတယ်အစစအစစဆောင်ရွက်တာတွေလုပ်ပြီးမှပဲအမှန်တကယ်လက်ခံနိုင်မဲ့လူကြီးတွေကိုပြန်ပြောပြနိုင်လိမ့်မယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်ဝါးတဲ့ဒုက္ခသည်အရေးနဲ့ပတ်သက်ပြီး2018တုန်းကလည်းတရုတ်နိုင်ငံမှာမြန်မာဘင်္ဂလားဒေ့ရှ်တရုတ်သုံးနိုင်ငံတွေ့ဆုံခဲ့ကြပြီးအဲ့ဒီနှစ်မှာပဲကုလသမဂ္ဂညီလာခံမှာဒုတိယအကြိမ်တွေ့ခဲ့ကြပါတယ်။အစိုးရချင်းတတိယအကြိမ်မြောက်စည်ရင်းပေးရကိုလွှတ်ဆောင်ထားပေမဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ပြန်လည်လက်ခံရေးစခန်းကိုတော့စည်ရင်းအတိအကျမပေးသေးကြောင်းတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းကအဖွဲ့ကောင်းဆောင်လူဝင်မှုကြီးကြပ်ရေးဒုတိယညွှန်ကြားမှုဦးအောင်ဖြိုဟန်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီဟိုပေါ့ G2G ကတော့ကိုအခုဆိုရင်ကျွန်တော်တို့ပြင်နေတာတတိယအတုပ်ပေါ့ဟိုပထမနဲ့ဒုတိယတော့အခုတည့်တဲ့အချိန်မှာဝင်လာခဲ့တာမရှိဘူး G2G နေနဲ့လေဒီခုကတော့ကျွန်တော်ကြားတာတော့ဟိုအခု9,000ပေးတယ်လို့တော့ပြောတယ်ပေါ့နော်ဒါပေမဲ့လောလောဆယ်ကကျွန်တော်တို့စီစီတုံးဖြစ်လိမ့်မယ်ကျွန်တော်တို့စီကိုတော့စကားတော့ကျွန်တော်တို့ဌာနနဲ့တစုံတရာကိုကျွန်တော်တို့ပြန်ပြီးတော့မှစီစစ်ထားတဲ့ဟာကိုပေးထားတာတော့လောလောဆယ်မရှိသေးဘူးကျွန်တော်တို့ဒီမှာပေးထားတော့အရင်ကျွန်တော်တို့2,000ကျော်ပေါ့နော်2,000ကျော်တည်းကမှကျွန်တော်တို့ဆက်ဝါပေါ့နော်17ကြိမ်မြောက်ပေါ့နော်စီစစ်ထားတဲ့ချင်းရင်းတို့အဲ့ကောင်တွေပဲကျွန်တော်စီကိုလောလောဆယ်ရောက်ပြီးတယ်ဟုတ
်မြန်မာဘက်ကနောက်ဆုံးစီစစ်ထားရဲ့စင်းရဆိုရင်အိမ်နောက်စု2,000ကျော်လူဦးရေနဲ့ဆိုရင် 9,000 ကျော်လောက်ရှိကြောင်းညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါလေပြန်ကြားဝန်ကြီးဌာနအစီအစဉ်နဲ့ပြည်ပသတင်းဌာနတွေကိုဩဂုတ်လ29ရက်ကနေ31ရက်အထိရခိုင်ပြည်နယ်မောင်းတော်မြို့ကိုဖိတ်ပြီးစီစစ်ထားတဲ့ဒုက္ခသည်တွေပြန်ဝင်လာရင်တောင်မြို့လက်ဝဲနဲ့ငခုရချို့ဆိုရေးစခန်းတွေမှာဘလို့အစီအစဉ်တွေလုပ်ထားရဆိုတာကိုရှင်းပြခဲ့ပါတယ်။အစိုးရချင်းသဘောတူညီချက်နဲ့မဟုတ်ပဲကိုယ့်အစီအစဉ်နဲ့ပြန်လာတဲ့သူတွေကတော့ရှိနေပါတယ်။နောက်ဆုံးစည်ရင်းအရဆိုရင်အယောက်260လောက်ရှိပြီးနောက်ထပ်ဆက်သွယ်လာတဲ့သူတွေအရေအတွက်ကတော့80လောက်ရှိရလို့သိရပါတယ်။